မြန်မာနိုင်ငံနဲ့အသင်းဝင်ဖြစ်တဲ့ရှစ်တောင်အာရှနိုင်ငံများတင်အာဆီယံထိပ်သီးအစည်းအဝေးပွဲတွေနဲ့ဆက်ဆက်အစည်းအဝေးပွဲတွေထိုင်းနိုင်ငံမှာဒီသတင်းပတ်ကုံမှစတင်တော့မှဖြစ်တာကြောင့်ထိုင်းအာဏာပိုင်တွေလုံခြုံရေးတိုးမြင့်လိုက်ပါတယ်မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုတိုင်တက်ရမယ်ညီလာခံကာလအတွင်းရခိုင်ပြည်နယ်အကြက်တဲအပါအဝင်ဒေသရင်းပြဿနာတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးကြမှာပါပြည်စုံကတော့ AP သတင်းဆောင်ပါကိုအခြေခံပြီးကိုရနိုင်ကပြောပြပါမယ်ရှင်
ဒီသာရုံးနဲ့ကမ္ဘာနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမယ်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်တဲ့အစည်းအဝေးတွေမတိုင်ခင်မှာပဲထိုင်းနိုင်ငံဘန်ကောက်မြို့တဝမ်းမှာအာဏာပိုင်တွေဘက်ကလုံခြုံရေးတွေကိုတိုးမြင့်လိုက်ပါတယ်ပြီးခဲ့တဲ့ဩဂုတ်လတုန်းကကျင်းပခဲ့တဲ့အလားတူအစည်းအဝေးကျင်းပတဲ့နားမှာလဲဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်ထိုင်းဆိုရအတွက်အကြီးအကျယ်အရှက်ရစေခဲ့တာပါဒါကြောင့်အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်တဲ့အစည်းအဝေးတွေကျင်းပတဲ့နားမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်18,000ကျော်ကိုလုံခြုံရေးချသွားမှာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒါပြင်အရေးပေါ်အခြေအနေမှာတံပြန်နိုင်မဲ့ထူးတက်ဖွဲ့ဝင်300လဲပါဝင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ဘန်ကောက်မြို့ပြင်ကနွန်ထပူရီအရက်မှာလုံခြုံရေးအတွက်အကျိုးလေးကျင့်ပင်ဆင်မှုတွေလုပ်ခဲ့ပြီးတော့ထူးတက်ဖွဲ့တွေရဟယင်တွေလဲပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လတုန်းကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကျင်းပနေစဉ်အတွင်းအသေးစားဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီဘုံပေါက်ကွဲမှုတွေကြောင့်တော့ထိခိုက်ဒေဆုံးမှုတွေတော့မရှိခဲ့ပါဘူး။ဒါပေမဲ့လည်းအခုဒီကြိမ်အာဆီယံထိပ်သီးစည်းဝေးကိုတော့လုံခြုံရေးတွေအထူးတင်းကျပ်ထားပါရတယ်။2009ခုနှစ်တုန်းကလည်းထိုင်းနိုင်ငံပတ္တယာမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးကျင်းပတဲ့နေရာကိုထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ကိုထောက်ခံတဲ့အင်ဂျင်နီဝဆန္ဒပြတဲ့သူတွေဝင်ရောက်ခဲ့တာကြောင့်တချို့နိုင်ငံတွေရဲ့ခေါင်းဆောင်တွေကိုရဟယင်နေနဲ့ကယ်ထုတ်ခဲ့ရပါတယ်။ထိုင်းဒူးဝန်ကြီးချုပ်ပရဝတ်ဝမ်ဆူဝမ်ကတော့ထိုင်းနိုင်ငံနေနဲ့လုံခြုံရေးဆင်သင့်ဖြစ်နေပြီဆိုတာကိုပြဖို့အချိန်ရောက်ပြီဆိုပြီးတော့ပြောကြားလိုက်ပါတယ
်။ขอให้พวกเราทุกคนได้ปฏิบัติภารกิจนี้สําเร็จทุล่วงไปได้ด
ีฮัลโหลอามีဖြစ်မယ်လို့ပြောလိုက်ပါတယ်။ဒါတိတ်ရေးကြည့်ပါတယ်။အရင်ကလုံခြုံရေးအားနည်းခဲ့တာတွေဖြစ်ခဲ့ပြီးဒီချိန်ကထိုင်းနိုင်ငံနေနဲ့လုံခြုံရေးအပြည့်အဝပေးဖို့အဆင်သင့်ဖြစ်နေပြီဆိုတာပြရမယ်အချိန်မှာ
။ပြီးခဲ့တဲ့ဩဂတ်လတုန်းကဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေဟာထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်ခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်တယ်လို့ပြောကြားလိုက်ပြီးဒီပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့အဲ့ဒီဒေသကလူတချို့ကိုထိုင်းအာဏာပိုင်တွေဘက်ကဖမ်းဆီးခဲ့ပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်ကမွတ်စလင်အများစုနေထိုင်တဲ့ခရိုင်တွေမှာ2004ခုနှစ်ကစလို့လူမျိုးရေးဘာသာရေးအထူးကြုံတွေအစ်တဖန်ပြန်ဖြစ်လာခဲ့တာဖြစ်ပြီးတော့အဲ့ချိန်ကစလို့လူ9000ကျော်ထိဆုံးခဲ့တာဖြစ်ပါတယ်။ထိုင်းတောင်ပိုင်းကအဲ့ခွဲထွက်ရေးသမားတွေအနေနဲ့အခုတစ်ချိန်မှာတော့နောက်ဆက်ပေးနိုင်ခြင်းတိတ်မရှိဘူးလို့နိုင်ငံရေးအကဲခတ် Free From Pop GPM 3ကပြောပါတယ
်။ Something will arise.And the networks were burned by the
တချို့ရေဖန်ခံခဲ့ရပြီးထိုင်းအာဏာပိုင်တွေဘက်ကလည်းသူတို့ရဲ့ကိုယ်ရဲ့ကိုနှိမ်နှင်းခဲ့ပါတယ်ဒါကြောင့်သူတို့မှာအခက်အခဲချို့ရှိနေပါတယ်ဒါကြောင့်သူတို့အနေနဲ့အဲ့လိုမျိုးပြန်လုံနိုင်ဖို့ကတော့အချိန်ယူရပါနိုင်မယ်ဒါပေမဲ့သူတို့ရဲ့ရည်မှန်းချက်ကတော့ရှိနေတော့မှာပဲ
အာဆီယံထိပ်သီးစည်းဝေးနဲ့ဒူရှိအာရှထိပ်သီးစည်းဝေးကိုလည်းချင်းပသွားမှာဖြစ်တာကြောင့်ကမ္ဘာခေါင်းဆောင်တွေလည်းဒီစည်းဝေးကိုတက်ရောက်ချမှာဖြစ်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အခုဆိုရင်ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒါမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့အခုနှစ်မှာဒီစည်းဝေးကိုတက်ရောက်မှာမဟုတ်ပါဘူး။ဒီစည်းဝေးအတွင်းမှာဒေသတွင်းကအရေးပါတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိတယ်လို့ထိုင်းနိုင်ငံသားဝန်ကြီးဌာနပြောခွင့်ရပူစာဒီစန်တီပီတာကပြောပါတယ်
There will be regional issues focusing perhaps on the South China Sea, the Korean Peninsula situation.
တောင်တရုတ်ပင်လယ်အရေးကိစ္စ၊ကိုရီးယားကျွန်းဆွယ်အရေး၊ရခိုင်ဒေသကအခြေအနေနဲ့တံပြန်အကြမ်းဖက်နှိမ်နှင်းရေးနဲ့အစွန်းရောက်အကြမ်းဖက်ပုံနှိမ်နှင်းရေးတွေလိုမျိုးဒေသရင်းအရေးကြီးတဲ့ကိစ္စရပ်တွေပါဝင်မှာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းဒေသရင်းပူးပေါင်းဆောင်ရွက်မှုလုပ်ခဲ့ပြီးဒါကြောင့်အဲ့ဒီကနေအကျိုးတူပူးပေါင်းဆောင်ရွက်မှုတွေနဲ့အနာဂတ်ဘယ်ကိုဦးတည်သွားမလဲစတာတွေကိုစောင့်ကြည့်သွားဖို့ရှိပါတယ်။
ဒါပေမဲ့လည်းအာဆီယံနဲ့ဒေသရင်းခေါင်းဆောင်တွေအနေနဲ့ကမ္ဘာအကြီးဆုံးလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်ဖြစ်တဲ့ဒေသရင်းဘတ်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ် ASEP ကိုလက်မှတ်ရေးထိုးနိုင်မလားဆိုတာကိုတော့အားလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်။ ASEP လို့ခေါ်တဲ့ဒီဒေသရင်းဘတ်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထဲမှာတော့အာဆီယံ10နိုင်ငံအပြင်ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊တရုတ်၊ဩစတြေးလျနဲ့နယူးဇီလန်စုစုပေါင်း16နိုင်ငံပါဝင်တာဖြစ်ပါတယ်ခင်ဗျာ။